ဣသရေလသိမ်းပိုက်ထားတဲ့နောက်ဖက်ကန်ဒေတာကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဣသရေလကာကွယ်ရေးဝန်ကြီးယိုအဖ်ဂဲလန်နဲ့ပါလက်စတိုင်းအကြီးအကဲအရာရှိတဦးတို့အင်္ဂလိပ်ကဖုန်းကဆက်ဆွေးနွေးပြောဆိုခဲ့ကြပါတယ်။ဂျူးအခြေချနေထိုင်သူတွေရဲ့အဓိကယုံတွေကိုနှိမ်နှင်းဖို့ဣသရေလအစိုးရကရည်ရွယ်တဲ့အတိုင်းဣသရေလကာကွယ်ရေးဝန်ကြီးယုံရဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ကလည်းအမှတ်ကန်ချက်ပေးထားပါတယ်။ဖုန်းခေါ်ပြီးနောက်ဆက်တွဲကြေညာချက်နှစ်ခုစလုံးဟာပုံမှန်တည်းထူကြနေပါတယ်။ဒါဟာနောက်ဘက်ကဒေတာကအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုလာပြီးနောက်မှာအခုလိုဖြစ်လာခဲ့တာပါ။အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတင်းမာမှုတွေပုံမှန်ကြီးထွားလာစေမဲ့တစ်ဖက်သက်လှုပ်ဆောင်မှုတွေကိုရှောင်ကြဉ်ကြဖို့နှစ်ဖက်စလုံးကိုတောင်းဆိုခဲ့ပြီးတင်းမာမှုတွေကိုထိန်းသိမ်းသိမ်းသိမ်းနဲ့ရှော့ချဖို့နဲ့နောက်ထပ်တင်းမာမှုတွေမြင့်တက်လာမှကိုတားဆီးဖို့တိုက်တွန်းခဲ့ပါတယ်။ပါလက်စတိုင်းစစ်သွေးကြောဟားမက်စ်အဖွဲ့ကတင်းနှက်နဲ့တိုက်ခိုက်ခဲ့တာကြောင့်နောက်ဘက်ကအခြေချနေထိုင်ရနယ်ပယ်ရဲ့အပြင်ဘက်မှာအစ္စရေးအရသာ၄ဦးသေဆုံးခဲ့ရပါတယ်။အဒီနောက်မှာဂျူးအခြေချနေထိုင်သူအုပ်စုတွေကပါလက်စတိုင်းကျေးရွာတွေနဲ့မြို့တွေထဲကိုဝင်ရောက်ပြီးရက်ပေါင်းများစွာကျူးကျော်ကြံဖက်ခဲ့တာပါ။ဒီဖြစ်စဉ်တွေအတွင်းတန်တရားရှိသူ11ဦးကိုဖမ်းဆီးထားကြောင်းအစ္စရေးရဲတပ်ဖွဲ့ကပြောကြားပါတယ်။ဂူလာသမဆိုင်ယာအမေရိကန်သမ္မတကြီးရောဘတ်ဟူးကတော့တင်းမာတာတွေရှော့ချနိုင်ရေးနဲ့ဆွေးနွေးပွဲတွေပြန်ဆနိုင်မဲ့အခြေအနေတွေဖန်တီးနိုင်ဖို့အမေရိကန်စိုးရနဲ့အစ္စရေးနဲ့ပါလက်စတိုင်းတို့အာဏာပိုင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့အင်္ဂါနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်။